ရုရှားနိုင်ငံမော်စကိုမြို့တော်ကိုပြစ်မှတ်ထားပြီးတော့ယူကရိန်းက drone 34ခုထပ်မင်းနဲ့တုံးပြီးတော့ဒီကနေ့ပဲတိုက်ခိုက်ခဲ့ပါတယ်။ရုရှားက2022ခုနှစ်မှာစတင်ကျူးကျော်တိုက်ခိုက်ပြီးတဲ့နောက်ပိုင်းအရေးအတွက်အများဆုံးဖြစ်တိုက်ခိုက်မှုကြောင့်အနည်းဆုံးလူ2ဦးဒဏ်ရာရခဲ့ပြီးတော့မြို့တော်ကအဓိက၄စိတ်3ခုကခီးစဉ်တွေကိုလမ်းကြောင်းပြောင်းခဲ့ရပါတယ်။နိုင်ငံနောက်ပိုင်းမှာလည်း3နာရီအတွင်း drone 36ခုကိုလေကြောင်းရန်ကာကွယ်ရေးကပစ်ချခဲ့ရတယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ဒိုမိုဒီဒိုဘိုရှယ်ရီမတ်ယေဗိုနဲ့ဇူကော့စကီလေစိတ်က3ခုကအနည်းဆုံးလင်းခီးစဉ်36ခုကိုလမ်းကြောင်းပြောင်းခဲ့ရပြီးတော့နောက်ပိုင်းမှာတော့လုပ်ငန်းတွေပြန်လည်လည်ပတ်ခဲ့ကြောင်းလေကြောင်းတည်ယူပို့ဆောင်ရေးဌာနကပြောပါရတယ်။တိုက်ခိုက်မှုကြောင့်မော်စကိုမှာလူ2ဦးဒဏ်ရာရခဲ့တယ်လို့ပြောပါရတယ်။တချိန်ထဲမှာပဲရုရှားက drone 145ခုနဲ့စံချိန်တင်တိုက်ခိုက်တာခံခဲ့ရပြီး62ခုကိုကြားပြတ်ပစ်ချနိုင်ခဲ့ကြောင်းယူကရိန်းကပြောပါရခင်ဗျာ။